Hurricane Ida တိုက်ခတ်ခဲ့တဲ့ Guatemala မှာဝိုးသီးထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်မြေအောက်မှာနှိမ့်မြုပ်သွားသူ100လောက်ကိုကူညီကယ်ဆယ်သူတွေရှာဖွေနေကြမှာပဲ။တနင်္လာမှာတော့အပူပိုင်း၄ဖြစ်အားနဲ့ရန်ဝင်ဖြစ်နေ American တောင်ဘက်က Bahama, Cayman ကျွန်းစုတွေနဲ့ Florida ပြည်နယ်တွေကိုဥတီပြီးရွေ့ရှားနေပါတယ်။ Guatemala အလဲပိုင်းက Elda Varapes ဒေသမှာမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျမှုကြောင့်အင်ဂျီပေါင်း150လောက်မြေအောင်မြင့်မြုပ်သွားသလိုအဲ့ဒီထဲမှာလူ100လောက်တည်ဆုံးခဲ့မယ်လို့ကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့စစ်တပ်ကခန့်မှန်းပါတယ်။ Guatemala သမ္မတကတော့တည်ဆုံးပျောက်ဆုံးသူစုစုပေါင်း150လောက်ရှိမယ်လို့ခန့်မှန်းထားတာပါ။အီဒန်ဟာစနေနေ့ညနေပိုင်းလောက်မှာအပူပိုင်းမုန်တိုင်းတစ်ခုနဲ့အတန်ပြန်ပြောင်းသွားပြီးတနင်္လာနေ့ထိဆက်လက်အင်အားပြင်းထန်လာနိုင်တယ်လို့ NHC American Hurricane စောင့်ကြည့်ဌာနကပြောပါတယ်။